စစ်ကောင်စီကကျင့်သုံးနေတဲ့စီးပွားရေးမူဝါဒတွေဟာသူတို့စစ်နိုင်ရေးထောက်ပံ့ဖြစ်စေဖို့တသက်ဖြစ်နေပြီးတော့တိုင်းပြည်အတွက်စီးပွားရေးကတ်ဆိုးကကြောက်ရောက်စေတယ်လို့စီးပွားရေးပညာရှင်ချောင်းတာနာကပြောလိုက်ပါတယ်။ဒါပေမဲ့ဒီအခြေအနေဆိုးကိုပြန်လည်ကူစားဖို့လည်းဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်။ NLD ဒေါန်ဆန်းစုကြည်အစိုးရလက်ထက်စီးပွားရေးအကြံပေးဖြစ်ခဲ့သူဗမောက်ခရှောင်းတာနာကိုမတ်ဆုမြန်မွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
So as an economist
စီးပွားရေးပညာရှင်တယောက်အနေနဲ့ဒီလက်ရှိမြန်မာနိုင်ငံစီးပွားရေးကိုဘယ်လိုသုံးသပ်ပါလဲရှင်။အချိန်မီပြုတ်ပြန်နိုင်သေးတဲ့အခြေအနေမျိုးလို့အကောင်းမြင်လို့ရပါသေးလားရှင
်
Well it can be fixed but to use a term that is not really from economics
ပြန်ပြလို့ရပါတယ်။ဒါပေမဲ့လည်းစီးပွားရေးတည်မဟုတ်ပဲလူတွေရဲ့နေစဉ်ဘဝအခြေအနေအားလုံးကိုကြည့်ရင်မြန်မာစီးပွားရေးဟာတကယ့်ကိုကတ်ဆိုးကျနေပါတယ်။ဘယ်နေရာကိုကြည့်ကြည့်ပါငွေကြေးဖောင်းပွားမှုကိုကြည့်မလားအလုပ်လက်မဲ့အခြေအနေကိုကြည့်မလားစင်းရဲမွေးတည်မှုအဆင့်ကိုကြည့်မလား GDP ပြည်ရဲ့သက်တင်ကုန်ထုတ်လုပ်မှုနှုန်းကိုကြည့်မလားတော့ကိုစူးစူးဝါးဝါးအခြေအနေပါစီးပွားရေးကိုဂရုမစိုက်တဲ့စစ်ကောင်စီကလုပ်နေတော့လဲတိတ်တော့အံ့ဩစရာမရှိပါဘူး။ကျမကြီးမူဝါဒပညာရေးစီးပွားရေးဖွံ့ဖြိုးမှုတကယ့်ကိုစီးပွားရေးတစ်ခုလုံးကိုစစ်နိုင်ဖို့အတွက်ပဲလုပ်နေရဲဆိုတာဟန်ဆောင်ပန်ဆောင်တော်မှဖုံးကွယ်မနေတော့တာသတိထားမိပါတယ်စီးပွားရေးဆိုင်ရာမူဝါဒတွေကိုစဉ်းစားလိုက်တိုင်းမှာသူတို့အတွက်ဘယ်လိုအထောက်အကူဖြစ်မလဲဆိုတာကိုပဲရှေ့တန်းတင်နေရဲဆိုတာစီးပွားရေးမူဝါဒတွေကနေမြင်သားနေပါတယ်။ငွေလဲလုပ်ငန်းတွေနိုင်ငံခြားရောက်မြန်မာတွေပို့တဲ့ငွေတွေပို့ကုန်လုပ်ငန်းလုပ်နေသူတွေစီကနေနိုင်ငံခြားငွေတွေဘယ်လိုရောက်အောင်လုပ်မလဲဆိုတာကိုပဲရှေ့တန်းတင်ကြိုးပမ်းနေပါတယ်။ဘဏ်တွေကနေပြည်သူတွေငွေထုတ်လို့မရအောင်ကန့်သတ်တာတွေလည်းပါပါတယ်။ဒါကြောင့်မလို့စီးပွားရေးကဒီလောက်ဆူဆူဝါအကျက်တဲဖြစ်နေတာမထူးဆန်းပါဘူး။ဒါပေမဲ့သတင်းကောင်းကတော့ဒီအကျက်တဲဆူကြီးကိုအုပ်ချုပ်နေသူတွေကလုပ်နေတာမဟုတ်လို့ဒီကောင်းမွန်တဲ့အစိုးရတရက်ကနေဒါကိုပြန်ပြုပြင်လို့ရပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့တချို့ကိုအပြုသဘောနဲ့အကောင်းမြင်ထားပါတယ
်။ And my next
လက်ရှိဖြစ်နေတဲ့ဒီစီးပွားရေးပြဿနာတွေအပေါ်စစ်ကောင်စီရဲ့ကင်တွယ်ဖြေရှင်းပုံလည်းမေးကျင်ပါတယ်။ဒီဘက်လုံငန်းရှင်တွေ၊ရွှေဆိုင်ပိုင်ရှင်တွေ၊ကုန်တယ်တွေကိုဖမ်းလိုက်တရားစွဲလိုက်တွေလုပ်နေပါတယ်။သူတို့ရဲ့ကင်တွယ်ဖြေရှင်းပုံကတကယ်ပြဿနာကိုပြေလည်အောင်လုပ်နေတယ်လို့ရောမြင်လို့ရနိုင်ပါလားရှင
်။ No, it's incredibly destructive. You know, arresting bankers and goldsmiths and traders and remittance agents and hundi dealers and so on
ဘယုံချင်းနိုင်လောက်အောင်ကိုဖျက်လို့ဖျက်စီးလုပ်နေတာပါဘဏ်လုံငန်းရှင်တွေရွှေလုံငန်းရှင်တွေကုန်တယ်တွေနိုင်ငံခြားကပြန်ပို့ငွေအလွှဲပြောင်းလုပ်ပေးတဲ့ကုစလေတွေဟွန်ဒီသမားတွေကိုဖမ်းနေတာကတကယ့်ကိုမယုံနိုင်လောက်တဲ့လုပ်ရဆိုးတွေပါဒါတွေကြောင့်မလို့မြန်မာစီးပွားရေးလုပ်ငန်းဆောင်တာတစ်ခုလုံးကမှောက်ခိုစီးပွားရေးစီကိုတွန်းပို့လိုက်ပါတယ်မြန်မာစီးပွားရေးဆက်လက်လေပတ်နေတာကမှောက်ခိုစီးပွားရေးကြောင့်လေပတ်နေတာပါစီးပွားရေးလုပ်ငန်းလေးကောင်းလေးပြလိုက်တာနဲ့အနှိတ်ကိုခါမယ်ဂိမ်းမှာအခုဖြစ်နေတာကစီးပွားရေးကတ်ဆိုးကျုံနေတာလည်းမဟုတ်ပါဘူးခေတ်သစ်စီးပွားရေးအသက်ကလည်းယုံကြည်မှုဖြစ်ပါတယ်ငွေကြေးကိစ္စတွေနဲ့ဘဏ်လုပ်ငန်းဆိုတာယုံကြည်မှုရာနှုန်းပြည့်ရှိရပါလေငွေကြေးကိစ္စဘဏ်လုပ်ငန်းဆိုင်ရာကိစ္စတွေပြောကြဆူကြလို့ရှိရင်ဘဏ်ကနေငွေဘယ်လိုထုတ်ယူရမလဲဆိုတဲ့ယုံကြည်မှုငွေတန်ဖိုးတွေကိုဖုန်းကတဆင့်လွှဲပြောင်းပေးနိုင်တဲ့ယုံကြည်မှုကိစ္စတွေချင်းငွေတွေကိုပြန်ဆက်မယ်ဆိုတဲ့ယုံကြည်မှုကိစ္စတွေပါလာပါတယ်ဒါပေမဲ့စစ်ကောင်စီကဟိုးထက်ကနေအောက်ခြေအဆင့်ထိကိုယုံကြည်မှုဆိုတာကိုဖျက်ဆီးလိုက်ပါတယ်။အခုအချိန်ဒီမှာလူတွေကသူတို့ရှင်သန်နိုင်မှုသူတို့လုံသမျှတွေကိုပွဲခွက်ထားရမယ်ဆိုတာမျိုးဖြစ်နေပါတယ်။စီးပွားရေးတိုးတက်ရေးကအဓိကမဟုတ်တော့ဘဲနဲ့သူတို့ဆက်လက်ရှင်သန်ရေးကိုရှည်တန်းတင်ရတဲ့ view ဟာဖြစ်နေပါတယ
်
။ If there is a chance to fix
အခုလက်ရှိစီးပွားရေးအခြေအနေကိုပြုပြင်ဖို့အခွင့်ပေါ်လာမယ်ဆိုရင်ဘာကိုအရင်ဆုံးအရေးတကြီးပြုပြင်ရမယ်လို့ပြောချင်ပါလဲ
။ So many things to fix I'm a little bit optimistic again. I don't want to say I'm too optimistic.
ပြည်ပြည်စီအရကအများကြီးရှိပါတယ်။အရန်အကောင်းကြီးမြင်နေတာမဟုတ်ပေမဲ့အနည်းငယ်တော့အပြုသဘောအကောင်းမြင်တာရှိပါတယ်။အတော်သင့်ကောင်းမွန်တဲ့အစိုးရတရားစားထိုးနိုင်မယ်ဆိုရင်ပဲလှင်းလင်းမြန်းမြန်းလုပ်နိုင်မယ်လို့ကျွန်တော်တကယ်ယုံကြည်ပါတယ်။အခုမူဝါဒတွေကအတော်ကြီးပျက်စီးခြင်းဖြစ်နေပါတယ်။လူတွေရဲ့အုပ်စာပစ္စည်းတွေကိုသိမ်းယူတာမလုပ်တဲ့ပုံမှန်တဝက်တစ်ပြက်အစိုးရမျိုးဖြစ်လာရင်ကိုပဲပုံမှန်စီးပွားရေးစီကိုပြန်လှည့်သွားနိုင်ပါတယ်။ဒါကြောင့်မလို့လုံလောက်တဲ့အလှည့်ပြောင်းကိုတော့မြန်မြန်ဆန်ဆန်လုပ်လို့ရပါတယ်။ဒါကြောင့်ပထမဆုံးလုပ်ရမှာကလူတွေဖမ်းဆီးတာပိုင်ဆိုင်မှုတွေကိုသိမ်းယူတာတွာလာမှုတွေကိုရပ်တန့်တာတခြားကန့်သတ်မှုတွေစသဖြင့်ဒီအခုစစ်ကောင်စီကချမှတ်လှုပ်ဆောင်နေတာအားလုံးကိုဖယ်ရှားရပါမယ်ဒါကြောင့်မလို့အပြောင်းလဲကိုအများကြီးလုပ်ဖို့မလိုသေးဘူးဆိုတာသတင်းကောင်းလို့ယူဆပါတယ်။အရေးတကြီးပထမဆုံးလုပ်ဖို့လိုအပ်တာကစီးပွားရေးမှာနိုင်ငံတော်ကပါဝင်မှုကိုနောက်ဆုတ်လိုက်ဖို့ပါ။စစ်ကောင်စီကအခုလုပ်နေတဲ့စူးစူးဝါးဝါကန့်သတ်ရေးယူဆောင်ရွက်တာတွေကိုဖယ်ရှားလိုက်ဖို့ပါ
။ Restrictive measures etc that this regime is putting in place.
another thing is like peace and stability and for any country
နိုင်ငံတစ်ခုမှာဒီစီးပွားရေးတိုးတက်ဖို့အတွက်ကငြိမ်းချမ်းတည်ငြိမ်မှုကအဓိကလိုအပ်ချက်တစ်ခုဖြစ်တော့မြန်မာနိုင်ငံစီးပွားရေးပြန်ကောင်းလာဖို့ဘယ်လောက်အားထုတ်ရအောင်မလဲလို့ခံမှန်းပါလဲရှင်
recover Myanmar economy
Oh, look, you bring up an excellent point there.
တကယ
You're
်လို့အတော်ကောင်းတဲ့အချက
absolutely
်ကိုခင်ဗျားမေးတာပါခင်ဗျားပြောတာမှန်ပါတယ်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကပထမချက်ပါဒီကြောင်းအစောတည်းကကျွန်တော်ပြောခဲ့တင်ပါတယ်ယုံကြည်မှုတွေဖျက်ဆီးလိုက်တဲ့အကြောင်းတော့ကျွန်တော်ပြောခဲ့ပါတယ်အခုကြုံနေရတဲ့အချိန်ဒီအဓိကအကြောင်းကနိုင်ငံတော်ဟာကိုယ့်ရဲ့လူထုနဲ့ကိုယ်စစ်ဖြစ်နေတာပါဘယ်သူမှလုံခြုံမှုမရှိပါဘူးအရင်ဆုံးဖြစ်ရမှာကအခုဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်လိုက်ဖို့ပါပဲ
Mr. Tunnel, thank you so much. Thank you so much for your time.